ကုဒီတနင်္လာနေ့တုန်းကဥရောပသုံးနိုင်ငံခီးစဉ်စတင်ထွက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆာဆုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးယားမျိုးကိုဆက်ရောက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးလှုပ်ဆောင်ပြီးတော့ဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့မျှော်လင့်ချက်တွေလည်းရှိနေပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဗြိတိန်ကမှ20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့မြန်မာတန်တမာဟောင်းတူရဲ့36နဲ့ပတ်သက်ပြီးတော့မဆုမကောင်တင်ပြပေးမှာပါ
။ဟုတ်ပါတယ်။ Brazil, Italy နဲ့ဗြိတိန်သုံးနိုင်ငံကိုတွားရောက်မဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာတော့EU ဥရောပသမဂ္ဂဘက်ကအထူးစိုးရိမ်မကင်းဖြစ်နေတဲ့မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့လူခွေးရေးအခြေအနေတွေအထူးသဖြင့်ကတော့နိုင်ငံတကာကမေးခွန်းထုတ်နေတဲ့ရခိုင်ပြည်နယ်တွင်ကအဖြစ်အပျက်တွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘက်က EU ပါဝင်ဥရောပနိုင်ငံခေါင်းဆောင်တွေကိုရှင်းလင်းတင်ပြနိုင်လိမ့်မယ်လို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့မြန်မာတန်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်ပါတယ
်။ဒေါက်ဆန်းစုကြည်ခရီးစဉ်အနေနဲ့ကလည်းအင်မတန်မှအကျိုးရှိပါတယ်။သူလာတဲ့ကိစ္စတွေကဒီ EU ကနိုင်ငံပေါ်မှာပြဿနာလုပ်တဲ့ကိစ္စတွေရှိတယ်ရခိုင်ပြည်သနာတွေနဲ့အဲ့ဒါတွေကိုသူကလည်းအနီးကဖြေရှင်းပြလို့ရတယ်ဥရောပဟာတွေကလည်းဒါတွေကိုသဘောပေါက်ပြီးတော့ဗမာပြည်ကိုကူညီမဲ့အလားအလာတွေကအများကြီးရှိပါတယ်အဓိကတော့ပညာရေးကျန်းမာရေးဖွံ့ဖြိုးရေးပေါ့ကျွန်တော်သံတမန်တက်တန်26နှစ်တော်တွင်မှာကျွန်တော်မှတ်မိတော့ဆိုလို့ရှိရင်အင်္ဂလန်တို့ဒီအနောက်နိုင်ငံတွေကို head on state ပေါ့ဟိုသမရာကြီးတို့ဘာလို့တကယ်နိုင်ငံတော်အကြီးအကဲလာတဲ့ထုံးစံမတွေ့ဘူးအဲ့ဒါကို1962ခုနှစ်နောက်ပိုင်းကတည်းကပိတ်ပင်ထားတာကျွန်တော်ကအဲ့ဒီနိုင်ငံတော်အကြီးအကဲတွေလာနိုင်အောင်ဒေါက်ဆန်းစုကြည်နေနေရတယ်ဒီဖက်မှာဆော့ဆော့တိုက်တွန်းပေးရလို့ရှိရင်နိုင်ငံတော်အကြီးအကဲတယောက်လာခြင်းအောင်ပို့ပြီးတော့တိုင်းပြည်တွေရလူမျိုးတွေရကိုလုံးဂုံသိခါရှိတယ်ဒီဖက်ကနိုင်ငံတော်အကြီးအကဲတွေလည်းပမာပြည်ကိုဖိတ်နိုင်အောင်ဆော့ပြီးရင်တော့ပို့ပြီးတော့အကျိုးရှိမယ်လို့ကျွန်တော်မြင်တယ်လေ
ဒါအပြင် NND အစိုးရလက်ထက်မှာဥရောပနိုင်ငံတချို့မှာစစ်တမ်းရုံးတွေပြန်လည်ဖွင့်လှစ်နိုင်တာလို့တန်ရေးတမန်ရေးဆက်ဆံမှုတွေပို့ပြီးခိုင်မာအားကောင်းလာနိုင်တယ်လို့သူဆက်ပြီးတော့သွားမယ်နိုင်ငံလေးဖြစ်တဲ့အီတလီနဲ့ဗြိတိန်နိုင်ငံဘက်ကလည်းအထူးသဖြင့်ကတော့စည်ရင်းဤပညာကူညီမှုပညာရေးနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အထူးဆွေးနွေးနိုင်မယ်လို့လည်းသူကသုံးသပ်ပါတယ
်။အီတလီကလည်းဒီဥရောပနိုင်ငံတွေနဲ့အတူတူပါပဲလေ။အီတလီကလည်းဒီ EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တယ်။အီတလီမှာရှိတဲ့ပုံရံမင်းကြီးကစတော့ဒေါက်ဆန်းစုကြည်ကိုလက်ခံတွေ့ဆုံနေဆိုတော့အီတလီမှာလည်းဒေါက်ဆန်းစုကြည်ကိုဒီဒီမိုကရေစီကိုထောက်ခံတဲ့အပိုင်းအဝန်တွေကအများကြီးအီတလီနဲ့ပတ်မှာပြည်နယ်ဆက်ဆံရေးကလည်းအင်မတန်ကောင်းမွန်တဲ့ရှိနေရှိပါလေဒါကပို့ပြီးတော့လေအီတလီနဲ့ဗမာပြည်နဲ့ဒီစီးပွားရေးတွေဥရောပတိုက်မှာဆိုလို့ရှိရင်အီတလီတို့ဂျာမနီတို့ဟာလာတခြားဥတာတွေကပညာရေးနဲ့ပတ်သက်လို့ရှိရင်သိပ္ပံပညာနဲ့ပတ်သက်လို့ရှိရင်ဒီဆောက်လုပ်ရေးနဲ့ပတ်သက်လို့ရှိရင်သူတို့ကအခြေအနေကောင်းတဲ့အခြေအနေရှိတယ်ဗမာပြည်အတွက်ကပံ့ပိုးပေးနိုင်တဲ့အခြေအနေရှိတယ်လို့တော့ကျွန်တော်မြင်တယ်လေအင်္ဂလာခီးစဉ်ကတော့ဟိုအင်္ဂလာအလားအလာကောင်းပါလေဒါပြောပြောဒီဟိုပါလီမန်ကရောဝန်ကြီးချုပ်တွေကရောအကုန်လုံးကတော်ဆန်းစုကြည်ကို very welcome ဆိုတော့တော်ဆန်းစုကြည်အနေနဲ့ကတော်ဆန်းစုကြည်ပြောနိုင်လို့ရှိရင်တော့ဒီပညာတော်သင်တွေကိုအင်္ဂလန်နေနဲ့ကအများကြီးပေးနိုင်တယ်
ဥရောပနိုင်ငံကခေါင်းဆောင်တွေဟာတော်ဆန်းစုကြည်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေအပေါ်ဒီဇိုင်းမမတ်ထောက်ခံခဲ့သူတွေဖြစ်တာကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥရောပခီးစဉ်ဟာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ပြီးဒီမိုကရေစီပေါ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ကူညီထောက်ပံ့မှုတွေနဲ့အတူအလားအလာကောင်းတွေပွင့်လန်းလာမယ်လို့မျှော်လင့်ကြောင်းလန်ဒန်မြို့ကမြန်မာတပ်တမန်ဟောင်းတဦးဖြစ်တဲ့ဦးခင်မောင်ကြီးကသုံးသပ်တာပါ
ဒီဥရောပအဖွဲ့တွေကဥရောပသမဂ္ဂကစအင်္ဂလိပ်ပါဝင်အကုန်လုံးနိုင်ငံတွေကဒေါက်ဆန်းစုကြည်ကိုစတဲ့ရပဲလူလူလောလောနဲ့သူတို့ကလက်ခံပံ့ပိုးနေတယ်သူကောင်းဆောင်တယောက်အနေနဲ့ကမ္ဘာကောင်းဆောင်တယောက်အနေနဲ့အသိမှတ်ပြုထားတာဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကကိုဒီဖက်ကိုလာနိုင်တယ်သွားနိုင်တယ်ဆိုတော့ဥစားဒါဒီမိုကရေစီရဲ့အကျိုးအမြတ်တွေပဲလေဒီမိုကရေစီမရှိတဲ့ရှင်တော့ဆိုလို့ရှိရင်ပပိတ်မောက်ထားတာတွေရှိတယ်စစ်ပန်ရုံတွေတောင်းပိတ်ထားတာရှိတယ်စစ်ပန်ရုံတွေကပိတ်ထားပြီးတော့ဘာမှလုံးလုံးကိုင်လို့မရဘူးစစ်ပန်ရုံတွေပြန်ဖွင့်တယ်ဥရောပမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဒါတော်ဆောင်စုကြည်တက်လာတဲ့အကျိုးအမြတ်တွေလို့ကျွန်တော်မြင်တယ်လေဒါတော့အမနာအကောင်းတဲ့အလားအလာတွေပါ
မနေ့တနင်္ဂနွေနေ့တုန်းကစပြီးဥရောပသုံးနိုင်ငံခီးကိုစတင်ထွက်ခွာလာတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မှာတော့ဘယ်လ်ဂျီယံနိုင်ငံဘရာဇီးမျိုးကိုဆက်ရောက်တာဖြစ်ပါတယ်သူရဲ့ခီးစဉ်တွင်မှာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူထားတဲ့တော်ဆန်းစုကြည်နဲ့အတူဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်နဲ့အတာဝန်ရှိသူတွေလည်းဒီဥရောပခီးစဉ်တွင်မှာအတူလိုက်ပါသွားကြတာဖြစ်ပါတယ်ရှင်